တင်းမာယီတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးကဒေသခံတဦးကိုကိုထီလျောက်ထိခိုက်ဖို့ကြိုးစားတာကိုပြတဲ့ဗီဒီယိုဖိုင်တစ်ခုအွန်လိုင်းစာမျက်နှာပေါ်မှာမနေ့ကထွက်ပေါ်ခဲ့ပြီးတဲ့နောက်မှာလွတ်တော်မှကိုတိုင်ကဒီကနေ့မှလည်းတောင်းပန်ပြီးတော့နှစ်ဦးသဘောတူကြေညာလိုက်ကြပါတယ်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လူလူနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာသဘောထားကြီးစွာဆောင်ရွက်တင်တယ်လို့နိုင်ငံရေးလှလှသုံးသပ်သူတဦးကလည်းသုံးသပ်ပြောဆိုပါတယ်ပြေဆောင်ကတော့ဆက်တဲ့မြင်းမြန်ထားတဲ့ view မြန်မာပိုင်းတင်းတော်ကိုထောင်ကပြပြပေးပါလိမ့်မယ်
။တင်းလိုက်တိုင်းဒေသကြီးဘဝကျွေးရအုပ်စုကကိုထွန်းလာဆိုတဲ့ပြည်သူတူကိုတိုင်းဒေသကြီးလွတ်တော်အမတ်ကကိုထီလက်ရောက်ထိခိုက်ဖို့ကြိုးစားတဲ့ video file တစ်ခုမနေ့တင်းလာနေက Facebook လူမှုကွန်ရက်ပေါ်မှာကြည်ကြည်ပြန့်ပြန့်ထွက်ပေါ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့တင်းလိုက်တိုင်းဒေသကြီးမေဆန္ဒနဲ့နှင့်လွတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကိုယ်တိုင်ကအဲ့ဒီကွာကိုတွားရောက်ပြီးဒေသခံပြည်သူတွေကိုတောင်းပန်ခဲ့တယ်လို့ဦးရဲမြင့်စွေကပြောရီကိုပြောပါလိမ့်။
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်မဲကနာစီပြည်သူတွေကိုပြည်ပြည်သူတွေတော့ပြန်ပြီးတော့တောင်းပန်ပါတယ်ခင်ဗျာပြေးမှုရပါတယ်ခင်ဗျာအတူလဲပထမဆုံးတော့အဲ့လိုမျိုးဖြစ်တဲ့အခါကသူလည်းရှင်းလဲဖြစ်တဲ့ဒေါသလည်းဖြစ်မိတယ်ပေါ့နောက်ပိုင်းကျတော့အကုန်လုံးကောင်းဖို့တည်းလုပ်တယ်ဆိုတဲ့ပုံစံမျိုးသဘောပေါက်တဲ့အခါကျတော့သူလည်းသဘောပေါက်သွားပါပြီအဲ့ဒီလေးရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့မရှင်းတာလေးပေါ့ဗီဒီယိုကလစ်တဲမှာပေါ်ပေါ်သွားတာကကျွန်တော်ကရေရှိရှိရှိနဲ့သူ့ကိုလိုက်တယ်ဆိုတဲ့ပုံစံမျိုးဖြစ်သွားပါတယ်ခင်ဗျာအမှန်တကယ်တော့ကျွန်တော်သူ့ကိုရိုက်ဖို့လည်းကြည့်ရချင်းမရှိပါဘူးကွာသူ့ကိုကျွန်တော်ဆွတ်ထုတ်ဖို့ဒီကနေ့ကညီခင်ဗျားဆွတ်သွားလို့ပြီးတော့ကျွန်တော်ဆွတ်ထုတ်တာပါခင်ဗျာသူ့ကဲတက်ကျန်နေတွေ့ပြီးတော့ခင်ဗျာသူ့တော်မသိပါဘူးလေသူ့အွန်လိုင်းမှာဖြစ်တဲ့ဆိုတဲ့နေရာ
ပြီးခဲ့တဲ့ AB လ10ရက်နေ့ကတင်းလိုက်တိုင်းဒေသတွင်ဘဝကျွေးရအုပ်စုချောင်းလဲကျွေးရအတွမှာရှိတဲ့စာတင်ကြောင်းတိဆောက်နေရတဲ့ပတ်သက်လို့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကိုယ်တိုင်ကွန်ဆင်လေးလာဆစ်ဆီရာကနေဒီဖြစ်ရဖြစ်ပေါ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပါတီစည်းမျဉ်းစည်းကမ်းအတိုင်းအရင်ယူဆောင်ရွက်တော်မှာဖြစ်တယ်လို့ NLD ပါတီရဲ့ဗဟုအလုံးမှုဆောင်အဖွဲ့ကပြောဆိုထားပါတယ်။လွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကတော့ဒီဖြစ်စဉ်ကိုတနင်္လာနေ့တိုင်းဒေသကြီး NLD ပါတီကိုအစီရင်ခံစာတင်ထားပြီးပါတီကအရင်ယူဆောင်ရွက်တော်မယ်ဆိုရင်လည်းသူ့အနေနဲ့လက်ခံတော်မှာဖြစ်တယ်လို့ VOE ကိုပြောပါတယ်
။ဗီဒီယိုကလစ်တက်ပြီးသွားပြီလားပဲကျွန်တော်ပါတီရဲ့တာဝန်ရှိတဲ့လူတွေကိုကျွန်တော်ကြောက်ကြားထားပါတယ်။တာဝန်ရှိတဲ့လူတွေဆိုတဲ့နေရာမှာကျွန်တော်ကဘုံလုံးလည်းလက်မပြီးပါဘူးခင်ဗျာ။ကျွန်တော်တိုင်းမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကျွန်တော်ကြောက်ကြားထားပါတယ်။ပါတီကနေပြီးတော့ဟိုဒီရဲ့ဟာကိုစုံစမ်းစစ်ဆေးမှုတွေလုပ်ပါလိမ့်မယ်။တကယ်လို့ကျွန်တော်ပြည်မှုတရားနဲ့ရှိလို့ရှိရဲကျွန်တော်ရေးဆောင်လို့ရှိရဲကျွန်တော်နေနဲ့တက်ဖို့ကြောင့်ရှိပါခင်ဗျာ။ဒီနေ့နဲ့လက်ခံဖို့အတွက်ပါခင်ဗျာ။အခုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုလဲပြီးရင်ကျွန်တော်ရဲ့လက်ရမှုဖြစ်သွားတဲ့အဲ့ဒါတည်းပဲကျွန်တော်ဆက်လက်ပြီးသူကိုကျွန်တော်တောင်းပန်ပါတယ်ကျွန်တော်နောက်နောက်လည်းအဲ့လိုလောကမဖြစ်စေရဘူးလို့ပတိပေးခြင်းပါတယ်ပြီးတော့ဒီတက်ပို့ပြီးတော့ကျွန်တော်အလုံးနဲ့ပို့ပြီးတက်တည်ကြခြင်းပါတယ်ကျွန်တော်တမိုင်းကိုလည်းပြန်ပြီးတော့ကြည့်နိုင်ပါတယ်ကျွန်တော်အဲ့လိုမျိုးမရှိပါဘူးခင်ဗျာရေးဆိုင်ရှိပါခင်ဗျာ
စတလုံးအင်တာနက်ဆာမျက်နှာပေါ်မှာပြန့်နေတဲ့ဗီဒီယိုဖိုင်ကိုကြည့်ပြီးဖြွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကပြည်သူကိုကိုထီလျောက်ကျူးလွန်ခဲ့တဲ့ဆိုကအတော်လေးဝေဖန်ခဲ့ကြပါတယ်မြမရေလိလာသုံးသက်သူဒေါက်တာရေမျိုးတင်ကတော့လွတ်တော်ကုသလေရဲ့အနေနဲ့ကြည်သူလူထုနဲ့ထိတွေ့ဆက်ဆံတဲ့အခါမှာသဘောထားကြီးစွာတွေ့ဆုံဆွေးနွေးတင်တယ်လို့သုံးသပ်ပါတယ်
။ဒီမိုကရေစီအပြောင်းအလဲအတွက်ကိုဒါဟိုမကောင်းတဲ့အလေအထားတစ်ခုဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီဖြစ်စဉ်ကိုချိန်ပြီးတော့ပလေဒီလိုနော်အမားတစ်ခုလှုပ်လိုက်တောင်းပန်လိုက်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဒီဖြစ်စဉ်ကိုကြံတဲ့လွတ်တော်ကုသလေရဲ့အားလုံးအနေနဲ့လည်းပဲဒါအသင်္ကန်းစာယူဖို့လိုအပ်ပါတယ်။အဲ့တော့ပြည်သူ့လွတ်တော်ကိုယ်စားလှယ်တယောက်ဖြစ်စေ၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တယောက်ဖြစ်စေ၊ပြည်သူလူထုနဲ့ဆက်ဆံတဲ့နေရာမှာပြည်သူလူထုကိုနည်းနည်းထူးထူးနဲ့သဘောထားကြည့်ကြည့်နဲ့နှိမ့်နှိမ့်ချာချာနဲ့အမျှော်မြင်ရှိရှိထိတွေ့ဆက်ဆံနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ပြည်သူလူထုကိုအရှင်းသခင်လိုဆက်ဆံနိုင်မှုလိုအပ်ပါတယ်။
စွတ်တော်ကိုယ်စားလှယ်ကိုယ်တိုင်လူထုကိုကုထီလျောက်ထိခိုက်ဖို့ကြိုးစားတာဒါဟာဒုတိယအကြိမ်နဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကလည်းစကိုင်းတိုင်းဒေသကြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ကပြည်သူတို့ကိုလက်သိနဲ့ထုတ်ခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒီဖြစ်စဉ်တွေအပေါ်မှာဒေါက်တာရန်နုသိန်းကအခုလိုမြင်ပါတယ
်။လက်တော်ဖြစ်စဉ်တွေကိုကြည့်မယ်ဆိုလို့ရှိရင်2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီလွတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့နေရာမှာအားနည်းချက်တွေသူအချက်တွေအများကြီးရှိခဲ့တယ်ဆိုတာကိုထင်ဟပြနေတယ်လို့ပဲကျွန်တော်ကမြင်ပါတယ်။အဲဒီလိုရွေးချယ်တဲ့နေရာမှာတော်ဝင်ခံတော်ဝင်ရင်ယူပြီးတော့ဆောင်ရွက်ခဲ့တဲ့ပါတီခေါင်းဆောင်တွေအနေနဲ့လည်းပဲလက်ရှိဖြစ်စဉ်တွေအပေါ်မှာနော်ဆက်လက်ကြတင်ကန်းစာယူပြီးတော့နောင်လာမယ့်ရွေးကောက်ပွဲတွေမှာပြည်သူလူထုကိုတကယ်ကိုစားပြုပြီးပြည်သူလူထုအတွက်တကယ်အလို့ရွေးပြုနိုင်မယ့်ကိုယ်စားလှယ်လောင်းတွေကိုခရီးရောက်ရောက်ရွေးချယ်လာနိုင်ဖို့လိုအပ်တယ်လို့အဲ့ဒီလိုတော့ကျွန်တော်အကြံပြုချင်ပါတယ်
တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေနဲ့ဂိုင်းကန်ရှင်ဖြစ်သူဦးထွန်းလာတို့ကြားညှိနှိုင်းတောင်းပန်ပြီးကြေညာလိုက်ကြတဲ့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတရားဝင်သဘောထားတစ်ခုခုအခုချိန်ထိထွက်ပေါ်မလာသေးပါဘူးခင်ဗျာ
အခုဒီဖြစ်ရမှာလွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွာကကိုတိလက်ရောက်ကျူးလွန်တာမဖြစ်ခဲ့ဘူးလို့အာဏာပိုင်တွေဘက်ကကာကွယ်ပြောဆိုတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့လည်းအခုနောက်ပိုင်းဗီဒီယိုလက်ဆိုင်ဖုန်းတွေနဲ့လူမှုကွန်ရက်ဆက်သွယ်မှုတွေကလွယ်လွယ်ကူကူသုံးလာနိုင်တဲ့အနေအထားမှာအခင်းဖြစ်ပွားပုံရုပ်ရိုက်ကူးမှတ်တမ်းတင်ထားတဲ့ဗီဒီယိုပိုင်းက Facebook လူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပြီးတော့အဖြစ်မှန်ကိုကာကွယ်ပြောဆိုဖို့မဖြစ်နိုင်တဲ့အနေအထားမှာရှိလာခဲ့ပါတယ်။ကုထအောင်ဆက်သွယ်မြင်ခဲ့တာပါ။